ဗင်နီဇွဲလားနိုင်ငံကအတိုက်ခံခေါင်းဆောင်ဟွမ်ဂူရီတို့ကိုဗင်နီဇွဲလားသမ္မတအဖြစ်ကမ္ဘာနိုင်ငံအလုံးကတိမက်ပြုဖို့နဲ့လွတ်မြောက်ရေးဘက်မှရည်တည်ကြဖို့အမေရိကန်ပြည်ထောင်စုကတိုက်တွန်းတောင်းဆိုလိုက်တဲ့အကြောင်းအမေရိကန်သုတေသနမိုက်ပင်စ်ကပြောလိုက်ပါတယ်နိုင်ငံရေးတည်မှမှုတွေတနေ့တခြားမြန်မာလာနေတဲ့ဗင်နီဇွဲလားနိုင်ငံမှာလက်ရှိသမ္မတနီကိုလတ်မာဒူရိုနဲ့သူ့ကိုယ်သူကြားပြသမ္မတအဖြစ်ကြေညာထားတဲ့အတိုက်ခံခေါင်းဆောင်ဟွမ်ဂူရီတို့တို့အကြားအာနာအပြည့်မှုတွေကြီးမားနေပြီးတော့အမေရိကန်ပြည်ထောင်စုအနေနဲ့ဗင်နီဇွဲလားပြည်သူတွေဘက်ကရည်တည်ကြောင်းအမေရိကန်သုတေသနမိုက်ပင်စ်ကမနေ့ကပြောပါတယ်အမေရိကန်ပြည်ထောင်စုတောင်ပိုင်းဖလော်ရီဒါပြည်နယ်မှာရှိနေကြတဲ့ပြည်ပရောက်ဗင်နီဇွဲလားလှုပ်ရှားသူတွေဒုတိယအဖွဲ့အစည်းခေါင်းဆောင်အနေနဲ့သုတေသနမိုက်ပင်စ်မနေ့တုန်းကတောက်ချန်နေမှာတွေ့ဆုံခဲ့ကြတော့အမေရိကန်ရဲ့ရည်တည်ချက်ကိုအခုလိုမျိုးသူပြောခဲ့တာပါဗင်နီဇွဲလားနိုင်ငံမှာလွတ်လပ်မှုပြန်ရှိလာတဲ့အထိအမေရိကန်အစိုးရအနေနဲ့ဗင်နီဇွဲလားပြည်သူတွေနဲ့တူရပ်တည်သွားမှာဖြစ်ကြောင်းလဲသုတေသနပင်စ်ကဆိုပါတယ်ဗင်နီဇွဲလားနိုင်ငံလွတ်မြောက်ရေးရုံးကံမှုမှာဘယ်နှစ်ဘက်ကိုရပ်တည်မဲ့သူတွေမလိုဘူးလို့ကမ္ဘာခေါင်းဆောင်တွေကိုအသိပေးလိုကြောင်းလဲသုတေသနမိုက်ပင်စ်ကပြောပါတယ်အမေရိကန်ပြည်ထောင်စုမျိုးသားလုံခြုံရေးချန်ပီယံဂျွန်ဘောတန်ကတော့ဗင်နီဇွဲလားနိုင်ငံကအာဏာလွှဲပြောင်းမှုဟာငြင်းကြဲတဲ့အသွင်ကူးပြောင်းမှုဖြစ်အမေရိကန်ဘက်ကယူရကြောင်းနဲ့အမေရိကန်ရဲ့စီးရေးနဲ့ဝင်ရောက်လှုပ်ဆောင်မှာဟုတ်ကူလို့မနေ့ကလုပ်တဲ့ဗီဒီယိုမင်းများကတခုမှသူပြောခဲ့ပါတယ်တိုက်ခံခေါင်းဆောင်ဟွမ်ဂူရီတို့ကလည်းပြည်ပကစီးရဲလို့ဆောင်မှုတွေရှိလာမဲ့အရေးကိုကန့်ကွက်တယ်လို့အာဂျင်တီးနားသတင်းစာတစ်စောင်ကိုပြောထားပါတယ်